ကွန်ဝေကယောဂါကာလမြန်မာနိုင်ငံအဝန်ကောင်စီပို့ဆောင်နေတဲ့အဝေးပြေးကားသမားတွေကိုကျန်းမာရေးစစ်ဆေးမှုတွေနဲ့တင်းတင်းကြပ်ကြပ်ကတ်တတ်ထားတာကိုလျှော့ပေးဖို့လုပ်ငန်းရှင်တွေလိုလားနေကြပေမဲ့ကျန်းမာရေးပညာရှင်တွေကတော့ကတ်ယောဂါကုသမှုအန္တရာယ်ကိုတတိပေးဖို့တိုက်တွန်းနေတဲ့အကြောင်းပြောပြပါမယ်ကျွန်မအကနွန်ပါကယောဂါကုသမှုထိန်းချုပ်တဲ့အစီအစဉ်တစ်စိတ်တစ်ပိုင်းအဖြစ်မြန်မာနိုင်ငံအနှာသွားလာနေတဲ့ကုန်တင်ရင်မောင်းတွေနဲ့ရင်းနှောင်းလိုက်တွေကိုကုန်းဝေယောဂါပိုကင်းရှင်ကြောင့်စစ်ဆေးဖို့စီကံသတ်မှတ်ထားပါတယ်။ဒါပေမဲ့လည်းယောဂါပိုစစ်ဆေးပြီးကင်းရှင်ကြောင့်အတည်ပြုထားတဲ့အထောက်အထားစိတ်မတန်းဟာ82နာရီသာတက်တန်းရှိပြီးယောဂါပိုစစ်ဆေးရမှာကြံ့ကြာမှုတွေကြောင့်ကုန်တင်ရင်မောင်းတွေအခက်အခဲကြုံနေရတယ်လို့လုပ်ငန်းရှင်တွေကပြောပါတယ်။ကောင်စီစစ်ဆေးမှုတွေမှာအဟတာဖြစ်နေတဲ့အထီးကြုံတွေ့နေရတာကြောင့်ကန့်သတ်ချက်တွေကိုလျှော့ပေါ့ပေးဖို့လဲမြန်မာနိုင်ငံကုန်တယ်များနဲ့ဆက်မှုလုပ်ငန်းရှင်များအတင်းကြောင့်တာဝန်ရှိသူတွေကိုတင်ပြထားတယ်လို့မြန်မာနိုင်ငံအဝေးပြေးကောင်စီပို့ဆောင်ရေးဝန်ဆောင်မှုလုပ်ငန်းရှင်များအတင်းဥက္ကဋ္ဌဦးကျင်သိန်းကပြောပါတယ
်သူတို့စစ်ပြည်နယ်နဲ့ကားစီရ50,000လောက်ပဲစစ်ပြည်နယ်နဲ့ဗျာကျွန်တော်တို့ကားတွေကဖြစ်လာတယ်ကားတွေကတရက်တည်းရဲ့ထောင်ကနန်းရှိတယ်ဗျာဒီကတော့ရဆိုတဲ့ကာလာတစ်ခုကိုပြင်တင်ပြင်ပြရပါကျွန်တော်တို့ရွေမဲစစ်စီရင်ကိုကျွန်တော်တင်ပြတယ်တော့တက်ဆိုင်ရာတွေကိုတင်ပြတယ်စီးပွားကူတန်းကိုတင်ပြတယ်ဒါပေမဲ့ဘာမှမဖြစ်လာဘူးအဲကျွန်တော်တို့တက်တန်းတို့တာကဟိုဒီရွေမဲစစ်စီရင်ကျွန်တော်တို့ဒီကောင်းတဲ့တော့ဒီချာဆင်းပါတယ်ကျွန်တော်တင်ပြတယ်
မြန်မာနိုင်ငံမှာကိုဗစ်ကပ်ရောဂါကူးစက်မှုတွေတကြောပြန်တိုးလာရာကတွာလာလှုပ်ရှားမှုတွေကန့်သက်တာအင်ပြင်းမထွက်ရအမိတ်ထုတ်ပြန်တာတွေအပြင်နိုင်ငံအနှံ့တွာလာနေတဲ့ကုန်တင်ရင်မောင်းတွေကိုစနစ်တကျကျန်းမာရေးအရာစစ်ဆေးဖို့လည်းအော်တိုဘာ၁ရက်နေ့ကပဲညွှန်ကြားထားပါတယ်။ဒါပေမဲ့လည်းကျန်းမာရေးအတွက်စစ်ဆေးမှုတွေမှာကြံ့ကြာမှုတွေရှိနေတာကြောင့်အခက်အခဲတွေရှိနေတယ်လို့လည်းအတိတ်ကကုန်တွယ်လမ်းကြောင်းတစ်ခုဖြစ်တဲ့ရန်ကုန်မူဆယ်ကုန်စည်ပို့ဆောင်ရေးလုပ်ငန်းလုပ်နေတဲ့ဦးရှိန်းကပြောပါတယ်။
ဆယ်ရက်တန်းကြတော့ဥမာကျွန်တော်တို့ကရန်ကုန်ကနေပြီးတော့ရဟိုမူဆယ်သွားမယ်ပေါ့နော်မူဆယ်သွားမယ်ဆိုရင်အသွားမတည်းကျွန်တော်တို့ကဟိုနည်းနည်းအိတ်တော့ရက်လက်သွားရတာဆိုတော့အသွားတစ်ချမ်းတည်းကုန်သွားပြီပေါ့နော်အဲပြီးရင်လမ်းလေးမှာလည်းဥမာမူဆယ်ရောက်ရင်လည်းကိုကချင်းချင်းချရတာမဟုတ်ပဲနဲ့တရားငါးမိုင်မှာတရားငါးမိုင်ဝင်ဖို့အတွက်ကိုတော့ဟို၅ရက်တစ်ပတ်လောက်တန်းရတယ်ခတ်တန်းရတာပေါ့တရားငါးမိုင်ရောက်တဲ့အချိန်ကျတော့လည်းတရားငါးမိုင်ထဲကနေမူဆယ်ကိုချတဲ့နေရာကိုသွားဖို့အတွက်ကိုလမ်းမှာလည်းဒီလိုပဲ9ရက်လောက်ထက်ကြတယ်အဲ့မှာတင်မူဆယ်ရောက်တဲ့ ठी ကိုအဲ့မှာ6ရက်ကြာသွားပြီသူလို့ရှိရင်လည်းဒီလိုပဲဟိုကားတန်းရှိနေတော့ရှိမှကားတွေများနေတဲ့အခါကျတော့တစ်ခါကုန်တင်ပြီးတော့တစ်ခါဖြစ်ဖို့အတွက်ကို3-4ရက်ထက်ကြဆိုတဲ့အခါကျတော့ဒါမျိုးတွေကဟိုခီးတစ်ခုတော့ဖို့ရမ်းနောက်နေတာပေါ့မှဆစ်စစ်တဲ့နေရာဥပမာတမျိုးနဲ့မှတစ်ခုလောက်ချပေးမယ်ဆိုရင်တော့ကားတန်းလည်းနေသွားမယ်စစ်တာလည်းမြန်သွားမှာပေါ့နော်
ကောင်စီစစ်ဆေးမှုတွေမှာအခက်အခဲတွေကြုံနေရတဲ့အခြေအနေနဲ့ပတ်သက်လို့လုပ်ငန်းရှင်တွေရဲ့တင်ပြချက်တွေကိုတော့စီးပွားရေးနဲ့ကုတန်ရောင်းဝယ်ရေးဝန်ကြီးဌာနကိုဆက်လက်တင်ပြထားတယ်လို့လည်းတောင်တယ်များနဲ့ဆက်မှုလုပ်ငန်းရှင်များအတင်းကြောင့်တွဲဖက်အထွေထွေအတွင်းရင်းမှုဦးမျိုးသားကပြောပါတယ်
။လက်ရှိဒေသမှာကောင်စီစစ်ဆေးမှုတွေဘယ်လိုဖြစ်ပေါ်နေလဲဖြစ်ပြနေသော်အများအားကျွန်တော်ကစီးဝေးလုပ်ပြီးတော့အဲ့ဒီမှတ်တမ်းတွေအားလုံးကျွန်တော်စီးပွားကုတန်ဝန်ကြီးဌာနကိုအကုန်လုံးတိုက်ရိုက်တင်ပေးနေတယ်အခုဒီကားသမားတွေတောင်းဆိုချက်တွေကိုလည်းကျွန်တော်ကတိအောင်တော့အကုန်တင်ပေးနေတယ်။ဒါပေမဲ့အဲ့ရာကိုဖြေလျှော့မှုနဲ့အဲ့ဒီကိစ္စနဲ့ပတ်သက်လို့ပေါ့နော်ရတူတောင်းတဲ့ကိစ္စဒါတွေကကျွန်တော်တို့ကဟိုဘာမှလုပ်ပြီးတော့မရဘူး။ကျွန်တော်တို့ကတင်ပြပေးဖို့တင်တော့တင်ပြပေးထားတယ်။ဒါပေမဲ့ကျောကနဝင်ကြီးဌာနတို့နောက်သက်ဆိုင်ရာကျွန်တော်တို့ဘိုးကွန်ပြီးတို့ပေါ့နော်ဒီကုသရေးဘိုးကွန်ပြီးတို့ကသူတို့ဆုံးဖြတ်စဉ်းစားဆုံးဖြတ်ပေးရမယ့်ကိစ္စပေါ့
။လုပ်ငန်းရှင်တွေကကုန်တင်ရင်မောင်းတမားတွေကိုကျန်းမာရေးစစ်ဆေးမှုတွေလျှော့ပေါ့ပေးဖို့တောင်းဆိုနေပေမဲ့ကျမရေးပညာရှင်တွေကတော့တတိထားဖို့တိုက်တွန်းနေပါတယ်။နိုင်ငံအနှာသွားလာနေကြတဲ့ကုန်တင်ကားသမားတွေမှာကိုဗစ်ရောဂါပိုးစစ်ဆေးတွေ့ရှိခဲ့တဲ့ပြဿနာတွေရှိခဲ့တာကြောင့်ဆက်လက်ထိန်းချုပ်ထားဖို့လိုအပ်မယ်လို့လည်းနေပြည်တော်ပြည်သူ့ကျန်းမာရေးဦးစီးဌာနဒုတိယညွှန်ကြားရေးမှူးချုပ်ဒေါက်တာမြတ်ဝနစိုးကပြောပါတယ်
။ဒီဟာဘာလို့ဖြစ်ရလဲဆိုကျွန်တော်ခုနပြောမယ်။ကျွန်တော်ဒီစစ်ထားတဲ့လူ4,000ထဲမှာ positive ကျွန်တော်25ယောက်တွေ့ပါတယ်။ဆိုတော့ဒါလည်းကျွန်တော်ဒါကြောင့်လို့ဒီကုန်တင်ကားစစ်တဲ့ကျွန်မကလည်းကျွန်တော်တို့ပုံမှန်နေရာချင်းဖြစ်ပါတယ်။ဟိုဒီတက်တန်းကတော့ကျွန်တော်တို့လည်းမှားရတော့တော်ခက်တယ်ပေါ့လေ။ဘာလို့လဲဆိုတော့ဒီယောဂပိုးကလည်းအခုကျွန်တော်တို့ဒီမှာဟိုတွေ့တဲ့အခါမှာဟိုကျွန်တော်ပိုးတွေ့တဲ့လူတွေကလည်းကျွန်တော်ပြန်လေ့လာကြည့်တဲ့အခါကျတော့ဒီလိုပဲပထမအကြိမ်စစ်တယ်မတွေ့ဘူးဒုတိယအကြိမ်စစ်တယ်မတွေ့ဘူး။ဒါပေမဲ့ဟို4-5လောက်စစ်ပြီးတော့မှပိုးတွေ့တာရရှိနေတဲ့အခါကျတော့တစ်ခါစစ်ထားပြီးတော့ဒီလက်မှတ်နဲ့ပဲ တော့သွားမယ်ဆိုရင်တော့ကျွန်တော်စေးပညာတော့ပေါ်ရတော့ဟိုအနေရှိနိုင်တာလို့ကျွန်တော်နေနဲ့သုံးသပ်မိပါတယ
်။မကြတဲ့ခင်ရက်တွေမှာတော့ကလည်းကောင်းတင်ရင်မောင်းသမားတို့ကျမရဲ့စစ်စဲထားတဲ့အထောက်အထားစာရော့စာသားအတူတွေအတုံးပြူတာစစ်စဲတွေ့ရှိခဲ့တာကြောင့်ရဲယူမယ်လို့လည်းတာဝန်ရှိသူတွေကပြောဆိုထားကြပါတယ်။မြန်မာနိုင်ငံမှာဒီကနေ့ကြာတာပရိနေမွန်လွိုင်းပိုင်းထိကျမရဲနဲ့အကစားဝင်ကြီးဌာနရဲ့ထုတ်ပြန်ချက်အရကိုဝဲကတ်ယောဂါကြောင့်တည်ဆောင်းသူ2000လောက်နဲ့ကုဆတ်သူ9000 3000ကျော်ရှိနေပါတယ်ရှင်။ကျမအကနွန်ပါရန်ကုန်ကနေသတင်းပေးပို့တာဖြစ်ပါတယ်။